မြန်မာနိုင်ငံမှာဆက်သွယ်ရေးကုမ္ပဏီတွေများလာတာနဲ့ညနေနေချမ်းမဟုတ်တဲ့ဆက်သွယ်ရေးတာဝန်တန်းကြီးတွေကိုတွေ့လာရတာဟုတ်ဒီတန်းကြီးတွေကနေဘန်အန်ဒီရီများပြေးနိုင်မလဲလို့သိချင်နေသူတွေအတွက်ဒီတန်းကြီးတွေကထုတ်လွှင့်နေတဲ့လှိုင်းတွေအကြောင်းသတိထားဖို့လိုအပ်တဲ့တခြားရက်ဆက်တန်းလိုက်လှိုင်းတွေအကြောင်းကိုဒီတစ်ပတ်မှာပြောပြပေးမှာပါသဘာဝအထောက်ထုတ်လွှင့်နေတဲ့ရက်ဆက်တန်းလိုက်လှိုင်းတွေနဲ့ပြည့်နေတဲ့ကမ္ဘာလောကကြီးထဲမှာမျက်စိနဲ့ကောင်းကောင်းမြင်နိုင်တဲ့လှိုင်းတွေရှိတယ်လို့မမြင်ရတဲ့လှိုင်းမျိုးတွေလည်းရှိနေပါတယ်။လှိုင်းတွေကိုလှိုင်းလျားပေါ်မူတည်ပြီးအမျိုးအစားတွေခွဲထားတာပါ။ဂါမာရောင်ကြီးတို့ X-ray တို့ခရမ်းလွန်ရောင်ကြီး UV ray တို့လိုအလျားတူတဲ့လှိုင်းတွေဟာစွန့်ရင်မြင်မှာကြပြီးအနီးအောက်ရောင်ကြီး microwave လှိုင်းနဲ့ radio လှိုင်းတို့လိုလှိုင်းလျားရှည်သွားရင်တော့စွန့်အားကပိုးပြီးညော့သွားတာဖြစ်ပါတယ်။ဒီထဲမှာလူတွေရဲ့မျက်စိနဲ့မြင်နိုင်တဲ့ရောင်စင်တွေပါတဲ့အလင်းရောင်ကတော့အလဲအလတ်လှိုင်းတွေဖြစ်ပြီးသူတို့ရဲ့တက်တိစွန့်ရင်နဲ့ပြင်းအားတွေနဲ့ပတ်သက်ပြီးယူပဗေဒပညာရှင်ဆရာကြီးဒေါက်တာဦးတန်လှိုင်ကအခုလိုရှင်းပြပါတယ
်။တရားစစ်တန်လှိုင်လိုက်အမျိုးမျိုးရှိတယ်လှိုင်းလေးလိုက်ပြီးတော့မျက်စိနဲ့မြင်နိုင်တဲ့ဟာကအပြာရောင်ခရမ်းရောင်အပြာရောင်အစိနော်အဝါအနီဆိုပြီးတော့ရောင်စင်ပေါ့လေအဲ့ဒါတွေကရိုးရိုး visible light မျက်စိနဲ့မြင်ရတယ်သူတာမားဖြစ်ဆိုရင်ဘာမှမဖြစ်ဘူးသို့တော်လည်းပဲအလွန်ကြီးအလင်းရောင်ကအားကြီးလို့ရှိရင်အလင်းရောင်ရဲ့အားဆိုတာနှစ်ခုရှိတယ်တစ်ခုကအဲ့ဒီအလင်းရောင်လှိုင်းရဲ့ swing in နောက်တစ်ခုကလှိုင်းရဲ့အတိုင်းအတာပေါ့လှိုင်းကသိပ်အားကြီးတာ intensity လို့ခေါ်တယ်ဟိုက energy နော်အဲ့တော့ energy အရပြောလို့ရှိရင်တော့သက်ရှိ cell တွေကိုတချို့အလင်းရောင်တွေကဖြည့်ဆည်းနိုင်တဲ့အတိုင်းအတာလေးရှိတယ်သို့တော်လည်းဖြည့်ဆည်းတော်လည်းပဲပြည့်စည်ဖို့အခွင့်အလမ်းကသိပ်လှိုင်းရဲ့အားမကြီးဘူးဆိုရင်လိုင်းပြင်းအားမများဘူးဆိုရင်တော့မပြည့်ဘူးပေါ့ဗျာပြည့်ဖို့ခက်တာပေါ့အစွမ်းရင်ဆိုတာလေးကိုဥပမာပေးရလို့ရှိရင်ကလေးကပြစ်လိုက်တဲ့လေးကွာလေးနဲ့ပြစ်လိုက်တဲ့လောက်စားလုံးမှန်တာနဲ့အမြောက်ဆန်မှန်တာနဲ့မတူဘူးပေါ့ဟုတ်လားနော်အမြောက်ဆန်ကသိပ်စွမ်းရင်ကြီးတယ်ဟိုလောက်စားလေးကစွမ်းရင်သိပ်မရှိဘူးနော်သေတော့အောင်မဖြစ်ဘူးပေါ့နော်အဲ့တော့ခုနစွမ်းရင်ဆိုတာအဲ့ဒါအမြောက်ဆန်ကြီးနဲ့လောက်စားလုံးလေးကွာတာမျိုးကစွမ်းရင်နောက်တစ်ခုကပြင်းအားဆိုတာကြတော့ပါအောင်ဆိုတော့တစ်ဆက်ကံကိုလောက်စားတလုံးလာတာနဲ့တစ်ဆက်ကံကိုလောက်စားအလုံးတရာမှန်တာနဲ့မတူဘူးလေအဲ့တော့အရေအတွက်ကိုဆိုလိုတယ်အဲ့ဒါ intensity
စွမ်းအင်ကြီးမတဲ့လှိုင်းတွေရဲ့အန်ဒီယကိုကြည့်အောင်ပ
ါစွမ်းအင်အများဆုံးဟာတွေကဘာတွေလို့ဆိုတော့ကျွန်တော်တို့နျူကလ িয়ার ဘုံးတွေဘာတွေကထွက်တဲ့နော် gamma rays တို့ x-ray တို့နော် x-ray ဆိုကျွန်တော်ဆေးဥမှာဓာတ်မှန်ရိုက်တဲ့ x-ray လည်းပါတယ်ဗျအဲ့ဒါတွေကစွမ်းအင်အင်မတန်ကြီးတယ်မထီတာနဲ့ cell တွေပြည့်တယ်ဟိုဆေးဥမှာဓာတ်မှန်ရိုက်ဆိုင်ရင် cell တွေပြည့်တာပဲအဲ့ဒါကြောင့်အကြာကြီးမရိုက်ရဘူးခဏခဏမရိုက်ရဘူးအန်ဒီယေရှိတယ်ဟိုကျွန်တော်တို့ကလည်းတစ်ဖက်ကယောဂါသိကျင်တော့နော်အန်ဒီယေနဲ့ယူအမြချင်းချင်းပြီးတော့ရိုက်တာဒီလောက်ကလေးရိုက်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်ဆိုပြီးတော့ဓာတ်မှန်ရိုက်ကြတယ်အဲ့တော့ဓာတ်မှန်ရိုက်တာအန်ဒီယေရှိတယ် cell တွေပြည့်တယ်မျိုးရိုးပိစားတွေပြောင်းသွားနိုင်တယ်ကင်ဆာတွေသွေးကင်ဆာတွေဖြစ်နိုင်တယ်အင်မတန်များရင်ပေါ့လေ
လူတွေတီးခြားထုတ်ယူထားတဲ့ X-ray စိုင်းတွေနဲ့ဓာတ်မှန်ရိုက်ရကနေကျုံရနိုင်တဲ့အန်ဒီယေရဲ့ပြန်တဘာဝတိုင်းထွက်လွန်နေတဲ့ခရမ်းလွန်ရောင်ကြီးရဲ့အန်ဒီယေကလည်းမသိပါဘူး
။သွားရင်သိများတာက X-ray တို့ Gamma ray တို့နော်အဲ့ဒါများတယ်။အဲ့သူပြီးရင်ကျွန်တော်တို့ခရမ်းလွန်ရောင်ကြီးပေါ့ UV Ultraviolet အဲ့ဒါတော့ဒီကမိုးလေဝသဆရာတွေလည်းပြောနေပါပြီ။ရန်ကုန်မှာ UV ညွှန်ကြီးမလောက်ပါညာ။အဲ့ဒါလည်းသိလာတယ်သူကနော်။နေဘူးတဲ့ထွက်လို့ရှိရင်ဥပမာတင်းညာရေကစားကြတဲ့အခါကျရင်နော်တနေဘူးရေကစားပြီးမျက်နှာကြီးတင်းနေတာသိကြပါလိမ့်မယ်နော်။အဲ့ဒါဘာဖြစ်တောင်ဆိုတော့အည်ပြားကဆဲလေးပြက်တာခြောက်သွားတာပေါ့ဗျာတည်ကြကြီးနေလန်းလိုက်တယ်လို့ခြောက်ကျွတ်သွားတာအဲ့ဒါက UV အဲ့တော့ UV ပြီးရင်ခုနပြောတဲ့မျက်စိနဲ့မြင်ရတဲ့အလင်းရောင်အဲ့တော့ तू ကတော့သိပ်မဖြစ်စေနိုင်ဘူးနော်သိပ်မဖြစ်နိုင်စေနိုင်ဘူးဆိုပေမဲ့အလုံးကိုများလို့ရင်တော့ဖြစ်တယ်အလင်းအမှုန်တွေကထိတာသိပ်များလို့ရှိရင်အလင်းတိုင်းတွေအကြီးလုံးလို့ရှိရင်ကျွန်တော်မျက်စိကန်းသွားနိုင်တယ်ကျွန်တော်နေဖို့တဲ့တဲ့ကြည့်အဲ့ဒါတနားကြီးလောက်စိုက်ကြည့်မယ်ဆိုရင်မျက်စိကန်းသွားမယ်အဲ့ဒါထိတဲ့အတိုင်းအတာပေါ့နော်ထိတဲ့ပမာဏများပြားမှုစွန့်ရင်များတာမဟုတ်ဘူးဟိုခင်ခုနလောက်စားမှန်တယ်လို့ပဲတလုံးနဲ့မှန်တော့လူမသိဘူးနော်အလုံးတစ်တောင်းလောက်မှန်ရင်တော့သွားမှာပေါ့ဗျာအဲ့လိုပေါ့မျက်စိနဲ့မြင်ရတဲ့အလင်းထဲမှာနော်စွန့်ရင်အများဆုံးကခရမ်းရောင်နောက်အပြားအစိမ့်အဝါနောက်အနီပြီးရင် infrared ဆိုတာရှိတယ်အနီအောက်ရောင်ကြီးလို့ခေါ်တယ်မျက်စိနဲ့မမြင်ရဘူးအနီနဲ့ကပ်နေလို့အနီအောက်နော် infrared ကလည်းဟိုနည်းရင်ဘာမှမဖြစ်ပါဘူးများရင်တော့လောင်တာပဲinfrared ဘီစွန့်ရင်အနည်းဆုံးကတော့နော် microwave နဲ့ radio wave microwave ဆိုတဲ့ line နဲ့radio line နော
်ဒီစွန့်ရင်သိပ်မမြင်တဲ့အလင်းတွေကရောင်စင်တွေရဲ့စွန့်ရင်နဲ့အနီးအောက်ရောင်ကြီးတွေရဲ့အစွမ်းတက်တီကိုလည်း short တွေ့လို့မရတယ်လို့ အခုမြန်မာနိုင်ငံမှာတွေ့လာနေရတဲ့ဆက်သွယ်ရေးတာဝန်ထမ်းကြီးတွေကနေထုတ်လွှတ်တဲ့ရောင်ကြီးလှိုင်းတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
။ဟိုတယ်လီဖုန်းဆက်သွယ်တဲ့တာဝန်ကြီးနဲ့မိုက်ခရိုဝေ့ဗ်လွတ်တယ်။မိုက်ခရိုဝေ့ဗ်လွတ်တဲ့အခါကျတော့မိုက်ခရိုဝေ့ဗ်ကစွန့်အင်အနည်းဆုံးဖြစ်တယ်။ဘာနဲ့အတူတုံးဆိုရင်ဟိုကလေးလွတ်လိုက်တယ်နော်ဟိုဆက်ကူစွန့်လေးနဖူးလာမှန်တယ်လို့ပေါ့ဘာမှမဖြစ်ဘူး။တခုတည်းဆိုရင်သို့တော်လည်းပဲမှန်တာပိတ်များလုံးလို့ရှိရင်ပိတ်ပြီးတော့အားကြီးလုံးလို့ရှိရင်တော့နော်အရေအတွက်များလုံးလို့ရှိရင်တော့မခံနိုင်ဘူးအရေပြားလည်းထိတယ်နောက်ပြီးတော့အသားလည်းပဲလောင်ကျွမ်းသွားနိုင်တယ်အဲ့တော့ဘယ်မှာသိနိုင်လို့ဆိုတော့မိဖို့ရောက်မှသုံးတဲ့ microwave oven microwave မိဖို့လေချက်မင်းချက်မင်းလောက်ထည့်ပြီးနှွေးလိုက်လို့ရှိရင်ပူကျက်လာတယ်လေအဲအဲ့ဒါအတိုင်းဒါဒီ microwave line တခုရင်းစီရဲ့စွမ်းအင်အရာတော့ဖြင့်ဘာမှမဖြစ်ဘူးဖြစ်ဖို့အခွင့်အလမ်းအင်မတန်နည်းတယ်နည်းတော့လည်းပဲထိတဲ့ဟာကြီးကအရေအတွက်သိမ့်များလို့ရှိရင်အသားကျက်တယ်လို့ကျက်သွားမယ်အရေးကြီးတာက microwave ကသူ့ရဲ့စွမ်းအင် energy ကဘလောက်အရေးမယူ intensity အားဘလောက်နဲ့လွတ်နေလဲနော်သဘာဝလောကမှာတော့နေကလာတယ်နောက်နေလို့တခြားဂျူကြီးတွေကနေပြီးတော့လာတဲ့ microwave တွေ radio wave တွေအများကြီးပဲရှိတယ်ဒါပေမဲ့အဲ့ဒီသဘာဝမှာရှိနေတဲ့အတိုင်းဒါကျွန်တော်တို့သရဝါတွေအားလုံးခတ်နိုင်ရင်ရှိတယ်အဲ့ဒီသဘာဝတဲ့လွန်ခဲ့ပြီးတော့သိမ့်များရင်တော့အနည်းရှိတာအမှန်ပဲ
ယူဘဗေဒပညာရှင်ဆရာကြီးဒေါက်တာဦးတန်လိုင်ပါလူခန္ဓာကိုယ်ကထုတ်လွှတ်တဲ့ချိန်နှုန်း 30 Hz လောက်ရှိတယ်လျှက်စက်တန်လိုင်းလှိုင်းထက်ပိုပြီးတော့များနေတဲ့ဝင်းကျင်မှာဆိုရင်စိတ်ဖိစီးမှုအပြင်တခြားကျန်းမာရေးဆိုးကျိုးတွေကိုပါပေးနိုင်တာပါနိုင်ငံတကာ WTI ကျူးမဲ့ဆက်သွယ်ရေးလုပ်ငန်းအတင်းကြီးရဲ့ခန့်မှန်းချက်တွေအရကမ္ဘာတစ်ဝှမ်းလက်ကင်ဖုံး3ဆွဲသူတန်ပေါင်း3000ကျော်လောက်ရှိနေတယ်လို့ဒီလက်ကင်ဖုံးတွေအတွက်တိဆောက်ရတဲ့ microwave ရောင်ကြီးမီဂါဟတ်စ်1900လောက်ထုတ်လွှင့်နိုင်တဲ့တာဝါဒန်ကြီးတွေကလည်းမြန်မာနိုင်ငံအပါဝင်ကမ္ဘာတစ်ဝှမ်းမှာတိုးလာနေတာပါ။ဒါကြောင့်အရင်မိဘဘိုးဘွားတွေလက်ထက်ကတည်းကအဝင်းကျင်မှာမျက်စက်တန်းလိုက်ဆိုင်ရောင်ကြီးတွေအစာပေါင်းစမ်းနဲ့ချီးပြီးတိုးလာနေပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာမယ်ခင်ဗျာ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။